တိုက်တွန်းချက်အဆိုကိုပြီးခဲ့တဲ့နှစ်ဝင်မလ22ရက်နေ့ကကျင်းပခဲ့တဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာမောင်နှမမြို့နယ်မဲဆန္ဒနဲ့အမှတ်နှစ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကတင်သွင်းခဲ့တာဖြစ်ပါတယ်။အဆိုကိုဒီနေ့ကျင်းပတဲ့ရခိုင်ပြည်နယ်လွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်6ဦးကဆွေးနွေးခဲ့ပါတယ်။အဆိုရအနေနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဒေသခံတွေကိုပွင့်ပွင့်လင်းလင်းရှင်းပြတာမရှိတဲ့အတွက်ဒီအဆိုကိုတင်သွင်းခဲ့တာလို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်
။ဆိုရအဖေကဘာလုပ်နေလဲ။ဘလို့ဟာမျိုးတွေပြင်နေတယ်ဆိုတော့ပြည်သူတွေကိုရှမ်းပြဖို့လေ။ပြည်သူတွေကမသိဘူးကော။အဲ့ဒါကြောင့်မို့ကျွန်တော်တို့ဒီမောင်တော့မြို့မှာမောင်တော့တောင်ပိုင်းမြောက်ပိုင်းမြို့မတွေ့မှာရှိတဲ့ပြည်သူတွေကအစီအဝေးလုပ်ပြီးတော့သဘောထားတွေထုတ်ကြတယ်။အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ကဒီအဆိုတည်တည်ရချင်းဖြစ်ပါတယ
်။အဆိုရအနေနဲ့ပြည်သူလူထုရဲ့ယုံကြည်မှုနဲ့ပြည်သူလူထုပူးပေါင်းပါဝင်မှုကိုလိုချင်ရင်ပွင့်လင်းမြင်သာမှုရှိဖို့လိုအပ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြကြပါတယ်။ပြုပြင်ပြောင်းလဲရေးအခြေအနေတွေဟာထိလွယ်ချလွယ်တဲ့အနေအထားမျိုးဖြစ်တဲ့အတွက်လိုအပ်တဲ့ပွင့်လင်းမြင်သာမှုတွေမရှိဘူးဆိုရင်လူမှုမတည်ငြိမ်မှုတွေအားနည်းတဲ့တာဝန်ခံမှုရန်ရရတွေအကျင့်ပြည့်ချစားမှုတွေနဲ့အစိုးရနဲ့ပြည်သူတွေအကြားအပြည့်အဝနားလည်မှုမရဘဲတိုးတက်မှုတွေနှောင့်နှေးနေမှာဖြစ်တယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။ရခိုင်ပြည်နယ်အစိုးရအဖွဲ့အစည်းနဲ့ပြည်သူ့ဘဏ္ဍာငွေတွေရဲ့အပေါ်သုံးစွဲမှုတွေနဲ့စီမံကိန်းတွေအကောင့်တွေဖော်နေမှုတွေမှာပွင့်လင်းမြင်သာမှုတာဝန်ယူမှုတာဝန်ခံမှုတွေမရှိတာကြောင့်ဒါဟာတိုင်းဒေသကြီးပြည်နယ်အစိုးရအဖွဲ့ဥပဒေကိုပါချိုးဖောက်နေတာပဲလို့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်ခဲ့ကြပါတယ်။တဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူတွေကိုပြန်လည်လက်ခံမဲ့မူတွေနဲ့ပတ်သက်ပြီးပြည်သူတွေရဲ့သဘောထားကိုအလင်းမထားဘူးဆိုရင်ပြည်သူနဲ့အစိုးရကြားထိတိုက်တွန်းမှုတွေဖြစ်လာမှာကိုစိုးရိမ်မိတယ်လို့မြေပုံမြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကပြောပါတယ်။
မကြာခင်ပါပဲဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဘင်္ဂလီတွေကိုပြန်လည်လက်ခံလို့မယ်လို့ကြားနေရဘူး။ဘယ်လိုလုပ်ရလဲမူနဲ့လက်ခံမယ်။အဲ့ဒီမူတွေကပြည်သူကလက်ခံလားကောက်ပါမလား။အင်မတန်အရေးကြီးပါတယ်။ကျွန်တော်တို့အစိုးရအနေနဲ့ကိုယ့်ရဲ့ခင်မင်ယူဆချက်တွေအစိုးရရဲ့လုပ်ပွဲခွင့်တွေကိုသုံးပြီးပြည်သူကိုဂရုစိတ်ခဲ့ကိုစိုးရင်ပြည်သူနဲ့အစိုးရထိတ်တိတ်ပြစ်မှုတွေဖြစ်လာပါကိုစိုးရင်ပါတယ
်အစိုးရရဲ့အကောင့်တွေပေါ်ဆောင်ရွက်မှုတွေကိုပွင့်လင်းမြင်သာမှုရှိစွာဆောင်ရွက်ရမှာဖြစ်ပေမဲ့လက်ရှိအစိုးရရဲ့ဆောင်ရွက်ချက်တွေဟာပွင့်လင်းမြင်သာမှုအားနေပြီးလျှော့ဝက်ချက်တွေဖုံးကွယ်မှုတွေသာများနေတာကိုတွေ့ရတယ်လို့လည်းပြည်내လွှတ်တော်ကိုယ်စားလှယ်ဦးအောင်ဝင်းကဝေဖန်ဆွေးနွေးခဲ့ပါတယ်ဆိုရတဲ့အကြံဖတ်မှုတွေကိုကြုံတွေ့ခဲ့ရတဲ့ဘူတိရာမောင်တော်ရည်တိတော်မြို့နယ်တွေကဒေသခံတွေရဲ့အနာဂတ်ဟာဝေဝါးနေပြီးအစိုးရရဲ့ဆောင်ရွက်ချက်တွေကိုမျှော်လင့်နေကြပေမဲ့လက်တွေ့မှာဒေသခံတွေကဘာမှမသိရသလိုရခိုင်ပြည်နယ်လွှတ်တော်ကလည်းဘာမှသိခွင့်မရဘူးလို့လည်းပြောပါတယ်။ပြန်လည်ထူထောင်ရေးလုပ်ငန်းတွေမှာပြည်ထောင်စုအစိုးရကဘာတွေဆောင်ရွက်မယ်၊ပြည်နယ်အစိုးရကဘာတွေဆောင်ရွက်မယ်ဆိုတာကိုပြည်သူကိုရှင်းပြဖို့လိုအပ်နေပြီးဒီလိုရှင်းပြမှအကြံပြုချက်တွေကိုပေးနိုင်မှာဖြစ်တယ်လို့ဆိုပါတယ်။ရည်တိတော်မြို့နယ်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုစလဲဦးဦးသန်းနိုင်ကအစိုးရအနေနဲ့ပြည်သူနဲ့အတူတသားတည်းရည်တိဖို့လိုအပ်တယ်လို့ပြောပါတယ်။
ပြည်သူအစိုးရဆိုပြီးတော့ကျွန်တော်တို့ပြည်သူကညှိနှိုင်းတဲ့အစိုးရတက်လာတာမှန်ပေမဲ့ပြည်သူနဲ့တသားတည်းမနေနိုင်တဲ့အစိုးရပြည်သူအစိုးရကိုခေါ်ဖို့လို့မသိတော့ဘူး။အဲဒါကြောင့်ပြည်သူအစိုးရကိုဆိုရင်ပြည်သူနဲ့အတူတူကျွန်တော်တို့တသားလေးရည်ရည်ဖို့လိုပါလေ။အဲဒါကြောင့်ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရရဲ့ဝန်ကြီးမြင်သာမှုချီးတော်လို့ဖို့ပါဘူး။ဒါပဲဖြစ်ဒီမှာကျွန်တော်တို့ကအမြဲတမ်းစူးစူးပါလေ
။ကိုဖီအာနိုင်ရရခိုင်ပြည်နယ်ဆိုင်ရာအစည်းအဝေးခန်းစားမှာရခိုင်ပြည်နယ်ဖွံ့ဖြိုးမှုအပေါ်အကျိုးသက်ရောက်မှုရှိစေမယ့်ဆုံးဖြတ်ချက်တွေချမှတ်ရမှာရခိုင်ပြည်နယ်မှာရှိတဲ့ဒေသခံလူတွေရဲ့ပါဝင်မှုကိုတိုးမြှင့်ပေးဖို့ဆိုတဲ့အချက်တစ်ခုပါရှိတာကြောင့်အစိုးရအနေနဲ့ပြည်နယ်လွှတ်တော်နဲ့ပြည်သူ့ကိုယ်စားပြုလွှတ်တော်ကိုယ်စားလှယ်တွေအပေါ်အလေးထားတဲ့နေလို့လည်းပြောပါတယ်လွှတ်တော်ကိုယ်စားလှယ်တွေရဲ့ထပ်ပြပြောဆိုမှုတွေကိုပြည်နယ်အစိုးရအဖွဲ့ကတစုံတရာပြန်လည်ရှေ့ပါပြောဆိုတာမရှိပါဘူးရခိုင်ပြည်နယ်အစိုးရအဖွဲ့စိုက်ပျိုးရေးမွေးမြူရေးသက်တော်နဲ့တပ်တူဝင်ကြီးဦးကျော်လင်ကဘူတိရာမောင်တော်ရဲ့တည်ထောင်ဒေသတွေပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အင်းနဲ့ဒီနေ့တည်ဆွင့်ရမှာမေးမြန်းကြဖို့ပြောပါရယ်ဒီနေ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးကန့်ကွက်မဲ့သူမရှိတာကြောင့်လွှတ်တော်ကအတည်ပြုလိုက်တာလည်းဖြစ်ပါရယ်ခင်ဗျာ